ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးရုံးတပ်ဖြတ်တယ်လို့ဆိုတဲ့မြန်မာအစိုးရစစ်တပ်အပေါ်အရေးယူတန်းခတ်ရေးပါတီတရားပေါင်းအဆိုပြုတဲ့ဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီကကြာသပတေးမှာအတည်ပြုလိုက်ပါတယ်။ကော်မတီအဖွဲ့ဝင်အားလုံးထောက်ခံခဲ့တဲ့ဘာမာ Act ဥပဒေချမ်းဟာအောက်လွှတ်တော်မှာအခုရောက်ရှိနေပြီးတော့ဆွေးနွေးမဲခွဲမခွဲအောက်လွှတ်တော်အမတ်တွေစဉ်းစားနေကြပါပြီ။ရိုဟင်ဂျာတွေကိုလူမျိုးစုံတပ်ဖြတ်ခဲ့တယ်လို့တခြားလူမျိုးစုတိုင်းရင်းသားတွေအပေါ်ခြောက်ခြားပွဲလုပ်ရက်တွေလုပ်နေတဲ့စစ်တပ်အပေါ်သူတို့လုပ်ရက်တွေအတွက်အရေးယူဖို့လိုအပ်တယ်လို့အောက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌ Elliot Anga ကပြောကြားခဲ့ပါတယ်။တကယ်လို့ဘာမာအဲဥပဒေချမ်းရဲ့မှာမြန်မာစစ်တပ်မှပြုပြင်ပြောင်းလဲမှုတွေမလုပ်မချင်းအမေရိကန်ကစစ်ရေးအကူအညီတိုးမပေးဖို့စစ်ရာဇဝဲမှုကျူးလွန်မှုတွေလူမျိုးစုံတပ်ဖြတ်မှုတွေအပါအဝင်လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုအလုံးကိုအစီရင်ခံစာပြုစုဖို့ဒီဝင်ဝင်ဗီဇာနဲ့ဗန္ဒာရေးဆိုင်ရာတန်တတ်မှုတွေလုပ်ဖို့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးပေးဖို့နဲ့ Twin Threat အကြောင်းမြတ်ဒုဖော်ရေးကဏ္ဍအပါအဝင်မြမစီးပွားရေးမှာစစ်တပ်အခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်ပြုပြင်ပြောင်းလဲရေးတွေပေးအားပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။ဒီဥပဒေချမ်းကိုအောက်လွှတ်တော်မှာရောအထက်လွှတ်တော်မှာပါအတည်ပြုမယ်လို့မျှော်လင့်တဲ့အကြောင်းလွှတ်တော်မှ Elliot Anga ကပြောကြားပါတယ်။ဘာမတ် Act နဲ့ဆင်တူတဲ့ Defense Authorization Act ဥပဒေချမ်းတော့ကတော့မြန်မာနိုင်ငံဆိုင်ရာအပိုင်းကိုအောက်လွှတ်တော်မှာအတည်ပြုနိုင်ခဲ့ပေမဲ့အထက်လွှတ်တော်ကအတည်မပြုတဲ့အတွက်ဥပဒေဖြစ်မလာခဲ့ပါဘူး။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရရောစစ်တပ်ကပါလူမျိုးစုံတပ်ဖြတ်တယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုလက်မခံပေမဲ့ပြစ်မှုကျူးလွန်ခဲ့တယ်လို့ဆိုသူတချို့ကတော့အရေးယူခဲ့ပါတယ်။